အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်က Intercontinental Hotel ကိုစနေနေ့နောက်ပိုင်းကစီးနှင်တိုက်ခိုက်တာကိုအာဖဂန်စစ်ရဲတပ်ဖွဲ့တွေကတနင်္လာနေ့မှာကျူခွဲလိုက်ပါပြီ။လေတိုက်ခိုက်မှုတွင်နိုင်ငံသားဆယ်ဦးအပါအဝင်လူပေါင်း၁၀လောက်တင်မနေသေးဆုံးပါတယ်။ KAM လေကြောင်းလိုင်းကလေယာဉ်မှူး၅ဦးအပါအဝင်ဝန်ထမ်း၁၀ဦးသေဆုံးသွားတယ်လို့ပြောပါတယ်။သေဆုံးသူတွေထဲမှာဗင်နီဇူလာနိုင်ငံသား၂ဦးနဲ့ယူကရိန်းနိုင်ငံသား၆ဦးတို့လည်းပါတယ်လို့သတင်းတွေမှာပြောပါတယ်။ဟိုတယ်ကိုဝင်တိုက်ပြီးစီးထားတာဆယ်လနေနီးပါးကြပြီးအဲ့ဒီဖြစ်စဉ်တွင်တိုက်ခိုက်သူ6ဦးဟာသူတို့ကိုသူတို့ဖောက်ခွဲတာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေကတိုက်ခတ်တာကြောင့်သေဆုံးသွားပါတယ်။နောက်ဆုံးအသက်ရှင်ကျန်ရှိတဲ့တိုက်ခိုက်သူဟာသူ့ကိုဝိုင်းထားတဲ့ဟိုတယ်6ထပ်မှာတရင်းမနေနေလည်းပိုင်းမတိုင်ခင်သူ့ကိုသူဖောက်ခွဲလိုက်တာကြောင့်အဲ့ဒီဟိုတယ်6ထပ်မီးလောင်သွားတယ်လို့အာဖဂန်ပြည်ထောင်စုဌာနပြောခွင့်ရနာဇရတ်ရာဟီမီကသူ့ရီကိုပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချဲလို့တာလီဘန်တွေကပြောပါတယ်။အဲ့ဒီဖြစ်စဉ်တွင်နိုင်ငံတော်တပ်ဖွဲ့တွေကအာဖဂန်တပ်ဖွဲ့တွေကိုအထောက်အကူပြုပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်ခင်ဗျာ။